Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါစေ2019ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းရောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါ။စပိန်နိုင်ငံကနေကက်တလူနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုစပိန်ဆွေရကတားဆီးဖို့ကြိုးစားတာမှာရုံးဝင်းဆန်ခတ်အခြေအနေဖြစ်ခဲ့ပါတယ်။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဒီသတင်းပတ်တွင်ပြသပြီးဒေသဆိုင်ရာလုံခြုံရေးနဲ့ဒုက္ခသည်တွေကြီးဆွေးနွေးဖို့ရှိပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီအမေရိကန်ဒေါ်လာ85သန်း WFP အဖွဲ့ကပန်ကြားထားပါတယ်။ဒီတဲ့နေပါဝင်တခြားနိုင်ငံတကာထိတ်တန်းတဲ့တွေကိုလည်းတရားပါမယ်ခင်ဗျာ
အခုမှတ်ချက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့အမေရိကန်ပြည်ထောင်စု standard ချိန်နဲ့ဆိုရင်ညနေဘက်မှာမနီဇိုတာပြည်နယ်ကမြန်မာနယ်ပွား300ဝန်းကျင်ဟာပြည်နယ်လွှတ်တော်အစည်းအဝေးမှာစန္ဒပြကြပါတယ်ဘာအတွက်ပြတာပါလဲ
အဓိကရည်ရွယ်ချက်ကတော့ဒီအနောက်နိုင်ငံနေပြီးတော့အထူးသဖြင့် UN တို့ဘာတို့ကသတင်းအမှားတွေပေါ်မှာအခြေတည်ပြီးတော့ကျွန်တော်မြန်မာနိုင်ငံပေါ်မှာမတရားဖိနှိပ်ဆွဆွဲ
ဆန္ဒပြပွဲစီစဉ်သူကိုအောင်ကိုနဲ့ဆက်သွယ်မိမြန်ထားတာကိုထုတ်လွှင့်ပေးမှဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်နေရဆွန့်ခွာပြီးမြို့တွေမှာစစ်ဘေးရှောင်ခိုးလုံနေတဲ့တိုင်းရင်းသားဒေသခံတွေအတွက်တပ်ဆိုင်ရာအာဏာပိုင်တွေစီကရေရှည်ဖြည့်ရှင်းပေးထိုင်မဲ့အစီအစဉ်မျိုးလိုလားနေကြတယ်ဆိုတာကိုလည်းနှာစင်ရမှာပါအဲဒီနောက်မြမဒီမိုကရေစီရေးဆွေးနွေးခန်းကိုလည်းနှာစင်ကြရပါမယ်ရှင်အခုရင်ဆုံးတော့အော်တိုဘာလ2ရက်တနင်္လာနေ့နေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကကြည်ညာပါမယ်ရှင်
စပိန်နိုင်ငံကနေကက်တလူနီးယားဒေသခွဲထွက်ရေးတင်းငွေနေကလုပ်တဲ့လူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်90ရာခိုင်နှုန်းကျော်ကခွဲထွက်ဖို့ထောက်ခံမဲ့ပြည်ရဲဆိုရင်ကိုယ့်ဘာသာလွတ်လပ်ရေးကြေညာမယ်လို့ကက်တလူနီးယားဒေသသမ္မတကပြောပါတယ်။သမ္မတနိုင်ငံပုံစံနိုင်ငံတခုအဖြစ်ဖွဲ့စည်းဖို့အခွင့်အရေးမိမိတို့မှာရှိထားတယ်လို့မဲယုံနေပေပြီးတဲ့နောက်ရုပ်မြင့်တန်ကြားကနေပြောတဲ့မိန့်ခွန်းမှာကက်တလူနီးယားဒေသသမ္မတကာစ်ဖွိုင်ဒမွန်ကပြောသွားပါတယ်။ဒါပေမဲ့လည်းစပိန်ဆိုရကတော့အပြင်းထန်ကန့်ကွက်ပါတယ်။ဒီသက်ကံဒီမဲမပေးနိုင်အောင်ရဲတပ်ဖွဲ့ကတားဆီးတာမှာလူပေါင်း800ကျော်ဒဏ်ရာရသွားတယ်လို့ကက်တလန်တာဝန်ရှိသူတွေကပြောပါတယ်။ကက်တလန်လွှတ်တော်ကပြဋ္ဌာန်းခဲ့တဲ့လူမှုဆန္ဒခံယူပွဲလို့ရည်ဥပဒေတရက်ကိုစပိန်အခြေခံဥပဒေခွင်ရုံးကဆန်းကန်းခဲ့ပြီးမဲ့လဲဆန္ဒခံယူပွဲကိုဆက်လုပ်တာပါ။မဲယူနေကိုပိတ်ဖို့ကြိုးစားတဲ့အနေနဲ့စပိန်နိုင်ငံရဲတပ်ဖွဲ့ကမဲယူနေကိုဝင်စီးပါတယ်။ရဲတပ်ဖွဲ့ကမဲယူနေတွေကနေလူတွေကိုဆွတ်ထုတ်တာမဲပေးမဲ့လူတွေနဲ့ဆန္ဒပြသူတွေကိုရိုက်နှက်ကန်ကြောက်တာတွေကိုဗီဒီယိုတွေထဲမှာတွေ့ရပါတယ်။ရိုးရိုးစကားချင်းတွေဖြစ်ရတာဟာတရားမဝင်တဲ့လူမှုဆန္ဒခံယူပွဲကိုလုပ်ဖို့တွန်းအားပေးခဲ့သူတွေကြောင့်ဖြစ်တယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကပြစ်တင်ပြောဆိုပါတယ
်။ဟာရီကိန်းမာရီယာမုန်တိုင်းတန်ကြောင့်အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြတဲ့ပေါ်တူရီကိုကျွန်းသားအရေးအတွက်တည်တည်တံ့တံ့ကြာဆင်းသွားတယ်လို့ပေါ်တူရီကိုရဲ့အုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုကနိုင်ငံနေမှာပြောပါတယ်။ကယ်ဆယ်ရေးစခန်းပေါင်း140လောက်မှာလီဗီတုတ်ကတဲ့1800နီးပါးရှိကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။တနင်္ဂနွေနေ့ဒီအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဝန်ထမ်းပေါင်း6400အထိတိုးမြှင့်ချထားပြီးကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဘော်ရီကိုကျွန်းမှာအချိန်တွေတိတိတသာတိုးတက်လာပြီးမဲ့ဒေသခံထက်ဝက်လောက်ဟာရေသက်တောက်ရေတန်းကိုမရရှိသေးပဲဖြစ်နေပါတယ်။ဆေးရုံအများစုပြန်ဖွင့်နိုင်ပြီးဖုန်းလိုင်းအများစုလည်းပြန်ပြီးဆက်သွယ်လို့ရနေပြီလို့ပြောပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားကောင်ဆောင်နဲ့စစ်ဆင်ညှိနှိုင်းမှုကြိုးစားပြီးသူ့ရဲ့အချိန်တွေကိုဖြုံးပြနေတယ်လို့သမ္မတ Donald Trump ကပြောပါတယ်။အားရီတိန့်ထားပါ Rex လို့ရမှာကိုကျွန်တော်တို့လုံးကြပါမယ်လို့ Mr. Trump က Twitter မှာတနင်္လာနေ့ကရေးပါတယ်။နောက်ထပ်နိုင်ငံပိုင်းကြမှာတော့ Rocket Man ကိုကောင်းကောင်းဆက်ဆံခဲ့တာ25နှစ်ကြာအလုံးမဖြစ်ခဲ့ဘူး။အခုမှဘာကြောင့်အလုံးဖြစ်လာမှလဲ။ Clinton မအောင်မြင်ဘူး Bush မအောင်မြင်ဘူး Obama မအောင်မြင်ဘူး။ကျွန်တော်ကတော့မအောင်မမြင်အဖြစ်မခံဘူးလို့သမ္မတ Trump ကထပ်ရေးပါတယ်။ကင်ဂျွန်အုန်းကို Rocket Man လို့နာမည်ပြောင်တက်ခေါ်ဆိုတာကိုအတိအကျစော်ကားချက်တစ်ခုဖြစ်ယူဆရဲဆိုတာမြောက်ကိုရီးယားကရှင်းရှင်းလင်းလင်းပြောထားပါတယ်။သမ္မတက Twitter မှာအဲ့လူတွေရေးထားတဲ့ကြားမှာပဲနိုင်ငံကြီးဌာနပြောခွင့်ရမျိုးသမီး Heather Nowot ကတော့မြောက်ကိုရီးယားမှာနျူကလ িয়ার စွမ်းရည်ရောက်သွားမှာမဟုတ်ဘူး။ဒါဟာတန်တမာကြီးနီလန်းကနေတဆင့်ဖြစ်မလား။အင်အားသုံးတဲ့နီလန်းကနေဖြစ်မလားဆိုတာကတော့မြောက်ကိုရီးယားအစိုးရပေါ်မူတည်တယ်လို့ Twitter မှာရေးပါတယ်။ကင်ဂျွန်အုန်းအတွက်တန်တမာလမ်းကြောင်းဖွင့်ထားဆက်ဖြစ်ပြီးအမြဲတမ်းတော့ပွင့်နေမှာမဟုတ်ဘူးလို့လည်းပြောခွင့်ရ Nowot ကပြောပါတယ်။
ပြင်းထန်နိုင်ငံတောင်ပိုင်းမာဆေးစိတ်ကမ်းမြို့ဘူရာယုံတခုမှာတနင်္ဂနွေနေ့ကအမျိုးသမီးနှုတ်ဦးကိုဓားနဲ့ထိုးတတ်တဲ့အကြမ်းဖက်လုပ်ရဟာသူတို့လက်ချက်ဖြစ်တယ်လို့အဲဆစ်သွေးကြွအဖွဲ့ကသူတို့ရဲ့တရားဝင်သတင်းဌာနကတဆင့်ကြေညာလိုက်ပါတယ်လူတယောက်ဟာပြင်းထန်စစ်သားတွေကသူ့ကိုမပြစ်တတ်ခင်မှာအလာအက်ဘာအလာရှင်မြတ်ကအမြင့်မြတ်ဆုံးလို့အော်ဟစ်ရင်းအမျိုးသမီးနှုတ်ဦးကိုဓားနဲ့ထိုးခဲ့တာပါ ပြင်သစ်ရဲတွေကဘူရာယုံတဝက်ကိုပိတ်ထားလိုက်ပြီးအခင်းဖြစ်ပြီးတဲ့နောက်ပြင်သစ်ပြည်ထရေးဝန်ကြီးကုလုံကမာဆေးကိုချက်ချင်းတွားရောက်ခဲ့ပါတယ်အစိုးရရှိနေတွေကတော့စုံစမ်းစစ်ဆေးမှုတစ်ခုစလုပ်နေပြီးဝန်ကြီးကုလုံကတော့ဒီဖြစ်ရပ်ကိုအကြမ်းဖက်မှုအဖြစ်အခုထိကြေညာတာမျိုးမရှိသေးပါဘူးရဲကရရှိလာတဲ့ဗီဒီယိုထဲမှာတော့ဒါသမားဟာအမျိုးသမီးတယောက်ကိုဓာတ်နဲ့စာထိုးပြီးနောက်ပျောက်သွားပြီးနောက်အနေငယ်ကြမှာနောက်ထပ်အမျိုးသမီးကိုထတ်ထိုးခဲ့တာအဲ့ဒီနောက်သူ့ကိုပြစ်တတ်မဲ့စစ်သားတွေရှိရာဘက်ကိုပြေးသွားတာကိုဗီဒီယိုမှာတွေ့ရပါတယ်။ဒါသမားဘယ်သူဖြစ်တယ်ဆိုတာနဲ့ဓာတ်ထိုးခံရတဲ့အမျိုးသမီးတွေဘယ်သူလဲဆိုတာကိုရဲကခုထိထုတ်မပြောသေးပါဘူး။ဒါဟာရက်ဆက်လွန်းတဲ့ဖြစ်ရလို့ပြင်သစ်သမ္မတမက်ခရွန်ကပြောကြားပါတယ်။2015ပြင်သစ်နိုင်ငံပဲရစ်မြို့ကကာဝဲယုံတစ်ခုကိုအစ္စလာမ်အစွန်းရောက်တွေတိုက်ခိုက်ခဲ့ခြင်းအားစပြီးပြင်သစ်နိုင်ငံကိုအရေးပေါ်အခြေအနေကြီးညာထားတာပါ။
ယူရီဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေ9နာမနက်ဖက်တွေများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေဟာဒေတာရင်းလူညုံရင်းဆိုင်ရာရင်ဆိုင်နေရတာတွေကိုအဓိကဆွေးနွေးဖို့ဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကကျန်းဖက်ခြေနေတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအလုံးရင်းနဲ့ထွက်ပြေးခုန်လုံလာတဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရချိန်မှာပဲအခုလိုဆွေးနွေးကြမှာပါ။အော်တိုဘာလ3ရက်နေ့မှာစတင်မဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရဲ့ဌာနနိုင်ငံရေးနဲ့စီးရေးဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရဲ့ဝန်ကြီးမိုက်ကယ်မီလာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနအမေရိကတက်ရေးရညွှန်ကြားမှုချုပ်အာဘီဒာအစ္စလမ်တို့ကပူးတွဲသဘာဝပတိဖြစ်တာဝန်ယူကြမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမာစီယာဘန်နီကက်လည်းတက်ရောက်မှာဖြစ်ပါတယ်။ဒေတာရင်းလူညုံရင်းဆိုင်ရာရင်ဆိုင်နေရတာတွေနဲ့အတူလူသားချင်းစာနာမှုအကူအညီပိုင်းတဘာဝဘေးရန်တွေကူညီကယ်ဆယ်ရေး၊ငြိမ်းချမ်းရေးထိန်းသိမ်းမှု၊ကာကွယ်ရေးဆိုင်ရာကုံတွယ်ရေး၊စစ်ဖက်ပူးပေါင်းဆောင်ရွက်ရေးနဲ့အကြံဖက်ဝါဒတံပြန်နေနေရေး၊ရေချောင်းလူညုံရေးနဲ့ပိုင်းနဲ့နေမြေကာကွယ်ရေးဆိုင်ရာကိစ္စရပ်တွေကိုအာရုံစိုက်ဆွေးနွေးကြမှာဖြစ်တယ်လို့ဒါကမျိုးတော်မှရှိတဲ့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။မြန်မာနိုင်ငံရဲ့ကာဒီနယ်ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကူညီရေးလူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ32သန်းမှုပေးဖို့ရထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကမကြသေးခင်ကပဲကြေညာထားတာပါ။အဲ့ဒီဒေါ်လာ32သန်းမှုထဲမှာ28သန်းမှုကိုဘင်္ဂလားဒေ့ရှ်ဘက်ပေးပါဖြစ်ပြီး၄သန်းမှုကိုတော့မြန်မာဘက်ကပေးမှာပါ။ဒီတို့ကတဲ့ရင်းနဲ့ပတ်သက်ပြီးထရမ့်အစိုးရဘက်ကပထမဆုံးပေးတဲ့ဒီကူညီထဲမှာစာနာရိတ်ကဆေးဝါးရေးရေးပေါ်မှုကနဲ့တခြားထောက်ပံ့ပစ္စည်းတွေပါဝင်ပါတယ်။
မြန်မာနိုင်ငံအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခကိုဖြေရှင်းပေးနိုင်ဖို့လာမယ့်6လအတွင်းအရေးပေါ်အကူအညီဒေါ်လာငွေ85သန်းလိုအပ်နေကြောင်း WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက် ARSC ရိုဟင်ဂျာအကြမ်းဖက်အုပ်စုရဲ့တိုက်ခိုက်မှုခံရပြီးချိန်ကစလို့တိမ့်နေကြည့်တဲ့ရိုဟင်ဂျာမွတ်စလင်တွေဟာမိမိတို့အိုးအိမ်ကိုစွန့်ခွာပြီးအကူအညီရနိုင်မဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပြေးဝင်သွားကြတာဖြစ်တယ်လို့ WFP ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်ကဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ WFP ရဲ့အမှုဆောင်ဒါရိုက်တာဒေးဗစ်ဘေးစလီကသတင်းတောက်တွေကိုပြောကြရမှာဒေါ်လာဘီလီယံနဲ့ရမှကမ္ဘာငတ်မှုပြဿနာကိုဖြေရှင်းနိုင်မှာဖြစ်ကြောင်းအကယ်၍အလှရှင်တွေကသာငွေကြေးမထည့်ဝင်နိုင်ဘူးဆိုရင်စစ်ပွဲတွေကိုတားမြစ်ပေးဖို့လိုကြောင်းသူကပြောပါတယ်။ဒီကမ္ဘာလုံးကအငတ်ဘေးတိုက်ဖြတ်ရေးမှာလူသားချင်းစာနာရေးကုလသမဂ္ဂအဖွဲ့အစည်းတွေကအဓိကလှုပ်ဆောင်နေခြင်းဖြစ်တယ်လို့သူကဆိုပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခတွေအကြက်တဲကိုဖြည့်ရှင်းဖို့လုံလောဆယ်မှာကုလသမဂ္ဂအနေနဲ့ဒေါ်လာတန်း200လိုအပ်နေကြောင်းအလူရှင်နိုင်ငံအနေနဲ့အဖွဲ့အစည်းတွေကိုပန်ကြားထားပါတယ်
။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကမြန်မာတန်ရုံမှာစနေနေ့ကဖြစ်ခဲ့တဲ့အသေးစားပေါက်ကွဲမှုတစ်ခုဟာသူတို့လက်ချက်ဖြစ်တယ်လို့အီဂျစ်စစ်သွေးကြောအဖွဲ့ဟာဆမ်ကတနင်္ဂနွေနေ့မှာကြေညာပါတယ်။ဒါဟာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံစစ်တပ်ကနှိမ်နင်းတဲ့အပေါ်လက်တုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။စနေနေ့ကပေါက်ကွဲမှုနဲ့ပတ်သက်ပြီးအီဂျစ်ပြည်ထရေးဝန်ကြီးကဘာမှပြောညွှန်ကြီးဌာနကဘာမှပြောဆိုတာမရှိသေးပါဘူး။ပေါက်ကွဲမှုဟာတောင်ငွေပိုင်လဲမကောင်းတာကြောင့်ဖြစ်နိုင်တယ်ဆိုပြီးဒေသခံတွေနဲ့သတင်းမီဒီယာတွေကအစောပိုင်းမှာပြောခဲ့ကြပါသေးတယ်။ဒါပေမဲ့ပေါက်ကွဲမှုဖြစ်တဲ့နေရာမှာဖောက်ခွဲရေးပစ္စည်းအစအနာတွေတွေ့ရတယ်ဆိုပြီးလူမျိုးရေးပိုင်းတင်းချင်းမြင့်တစ်ခုက Rider သတင်းဌာနကိုပြောပါတယ်။ဒီလိုဘုံခွဲပြတာဟာရခိုင်ပြည်နယ်ကမွတ်စလင်အမျိုးသမီးတွေနဲ့ကလေးတွေကိုတပ်ဖြတ်သူလူသက်သမားတွေရဲ့တန်ယုံကိုတတိပေးလိုက်တာဖြစ်တယ်လို့ချိနဲ့လာတဲ့မွတ်စလင်လူလူရဲ့ရင်သွေးတွေနဲ့သွေးဆီးညွတ်တဲ့ဆိုတာပြလိုက်တာဖြစ်တယ်လို့ဟာဆမ်အဖွဲ့ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဟာဆမ်စစ်သွေးကြောအဖွဲ့ဟာကိုင်ရိုမြို့တော်ပတ်ဝန်းကျင်ကတရားသူကြီးတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပြီးခဲ့တဲ့နှစ်ကလေးကဖြစ်လာတဲ့တိုက်ခိုက်မှုအတော်များများအတွက်ဆွဆွဲခံထားရတာပါ။ဒါပေမဲ့လည်းအရသာပြစ်မှတ်တစ်ခုကိုတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ကြေညာတာကတော့ဒါဟာပထမဆုံးအကြိမ်ပါပဲ
။မ ပါကစ္စတန်ငင်ငင်ကြိုင်းဝန်ကြီးခါဝါဂျာအက်ဆစ်ပြီးခဲ့တဲ့သတင်းပတ်တဲ့နယူးယောက်ကအေရှားဆိုဆိုက်တီပွဲမှာပြောခဲ့တဲ့စကားနဲ့ပတ်သက်လို့ပါကစ္စတန်စစ်သွေးကြွခေါင်းဆောင်တူကအတိအပြည့်မှုနဲ့တရားစွဲထုတ်ထားပါတယ်။အစ္စလာမ်အစွန်းရောက်စစ်သွေးကြွခေါင်းဆောင်ဟာဖစ်စာအီရဲ့ရှေ့နေဖြစ်သူကစာအုပ်ပေါ်အတိအပြည့်မှုအတွက်ရောကြီးငွေဒေါ်လာ
တနင်္လာနေ့မနေ့ဖက်ထိတ်တန်းရောင်းနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြွကြွသိနေကိုညာဝေးအောင်လို့ကြီးညာပေးသွားတာပါရှင်။သောရဆင်များရှင်အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းနဲ့မြောက်ပိုင်းမှာတည်ရှိတဲ့မနီဆိုတာပြည်နယ်မှာနေထိုင်ကြတဲ့မြန်မာနွယ်ပွားတွေဟာအခုကျမတို့အတန်လှင့်နေတဲ့အချိန်မှာပဲမြို့တော်မနီယာပိုလစ်မှာရှိတဲ့ပြည်နယ်လွှတ်တော်စာအုပ်ရှိမှာစန္ဒပြနေကြပါတယ်
ကျွန်တော်တို့ဒီမင်းနီဆိုတာဒီနယ်ရဲ့မြို့တော်ဖြစ်တဲ့စိန်ပေါ်စိတ်ကပ်ပြည့်ရှိမှကျွန်တော်ဆန္ဒပြပါမှာခင
်ဗျဟုတ်ကဲ့ဆန္ဒပြတဲ့ရည်ရွယ်ချက်ကိုတည်ပြရစေရှင
်အဓိကရည်ရွယ်ချက်ကတော့ဒီအနောက်နိုင်ငံနေပြီးတော့အထူးသဖြင့် UN တို့ဘာလို့ကသတင်းအမှားတွေပေါ်မှာအခြေတည်ပြီးတော့ကျွန်တော်မြန်မာနိုင်ငံပေါ်မှာမတရားဖိနှိပ်ဆွဆွဲနေတာဒီအားလုံးကိုကျွန်တော်စန့်ကျင်နေဆိုတဲ့အကြောင်းကဘာကိုသိစေချင်ပါတယ်အဲ့နံပါတ်၄ပေါ်နံပါတ်၄ကတော့မနီဆိုတာပြည်သူတွေအားလုံးကလည်းတော်ဆန်းစုကြည်နဲ့ပြည့်တည်နေတယ်ဆိုတဲ့အကြောင်းကိုသိစေချင်ပါတယ်နောက်တစ်ခုကကျွန်တော်မြန်မာနိုင်ငံကဘယ်တော့မှလူရင်းငါဆိုတာမရှိခဲ့ပါဘူးဘယ်မှာမှတမိုင်းမှလည်းမရှိခဲ့ပါဘူးအဲ့ဒါကိုလည်းကဘာကသိစေချင်ပါတယ်အဲ့နောက်တစ်ခုနောက်ဆုံးတစ်ခုကတော့ကျွန်တော်မြန်မာနိုင်ငံတွင်းမှာဘယ်အကြမ်းဖက်ဖို့ကိုမဆိုကျွန်တော်တို့ဒီကမနီဆိုတာမဟာလူမျိုးကြီးအားလုံးကစနားပြပြီးတော့ကျွန်တော်တို့ကဘာကိုသိအောင်လုပ်ချင်တာပါပဲအဓိကတော့ဒီအနောက်နိုင်ငံပြည်အားပြရတယ်ကိုရတန်းရရှိခြင်းပါတယ်နောက်တစ်ချက်ကလည်းကျွန်တော်တို့မြန်မာနိုင်ငံကဒီမိုကရေစီတည်တံ့မှုပါသေးတယ်နော်အဲဒီတည်တံ့တဲ့ဒီမိုကရေစီမှာအခက်အခဲတွေအများကြီးရှိပါတယ်အဲဒီခက်ခဲရှိတာကိုလည်းပြည်ပနိုင်ငံတွေအားလုံးကနားလည်ပေးသေးခြင်းပါတယ်ဒေါ်ဆန်းစုကြည်ပေါ်လည်းနားလည်ပေးသေးခြင်းပါတယ်ကျွန်တော်မြန်မာနိုင်ငံရဲ့အခက်အခဲတွေကိုနားလည်သောအဖြစ်ပြဿနာအသေးလေးကိုအကြီးကြီးမဖြစ်အောင်နော်ကျွန်တော်တို့မလုပ်သေးခြင်းပါဘူးအထူးသဖြင့်အနောက်နိုင်ငံတွေနော် UN တို့ကလည်းအကုန်လုံးပေါ့ဒီပြားပေးရည်အကုန်လုံးချက်တန်းရက်ပေးပါတရင်အပံကိုရောင်းယူပါနောက်ပြီးတော့တရင်မှားတွေနဲ့ကျွန်တော်တို့မြန်မာနိုင်ငံအပေါ်ဖျားပေးရည်ကိုမလုပ်စီခြင်းပါဘူးခင်ဗျာအဲ့ဒါဒီကအဲ့ဒါ
အမေရိကန်ပြည်တော်စုမှနေထိုင်ကြတဲ့မြန်မာຫນွယ်ဘွားတွေဟာရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ပြည်ပခါတွေပေါ်နိုင်ငံတကာနဲ့ကုလသမဂ္ဂတို့အနေနဲ့အခြေအနေမှန်ကိုသိရှိစေလိုတဲ့ရည်ရွယ်ချက်နဲ့ဆန္ဒပြနေကြတာမှာအရင်တစ်ပတ်ကတော့နယူးယောက်မြို့မှာစုပေါင်းဆန္ဒပြပွဲတစ်ခုရှိခဲ့ပြီးအခုမနီဆိုတာပြည်နယ်ကလည်းနှိဆက်ရမျိုးတွေပူးပေါင်းပြီးတော့ဒီကနေ့ညနေဆန္ဒပြကြတာပါတက်ဆိုင်ရာအာဏာပိုင်တွေကဆန္ဒပြခွင့်ပေးခဲ့ပေမဲ့အတန်ထွက်ခွင့်မပေးတဲ့အတွက်ပိုစတာကင်ဆောင်ပြီးအတန်တိတ်တာဆန္ဒပြရမှာဖြစ်တယ်လို့လည်းကိုအောင်ကိုကပြောပါရရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြိပခတွေကြောင့်ဒီမြမတက်မတော်နဲ့ကြံဖက်တိုက်ခိုက်သူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားနေတာကြောင့်ဘူးသီးတော်မောင်တော်တဝိုက်ကကြေးရွာတွေမှာဒေသခံတွေဟာမြို့ကိုတက်လာပြီးစစ်ဘေးရှောင်နေရတာအခုဆိုရင်စစ်ဘေးရှောင်သူပေါင်း 3,000 ကျော်ရှိနေပါတယ်ဒုက္ခသည်တွေအတွက်အခုကြီးတွေရော့နေနေပြီဖြစ်လို့ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတို့ပူးပေါင်းပြီးဒုက္ခသည်တွေရဲ့ရည်ရှိပြဿနာကိုအမြန်ဆုံးဖြေရှင်းပေးဖို့လိုလားနေတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောင်မှအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
စစ်တွေမြို့မှာတော့ဒုက္ခသည်တွေလက်ခံထားတဲ့နေရာ30ကျော်ရှိပြီးဒုက္ခသည်6,000ကျော်ခိုးလုံနေထိုင်နေကြပါတယ်ဒီအတွက်အနေနဲ့ရရကနေလာရောက်ခိုးလုံနေကြတဲ့ရခိုင်ဟိန္ဒူနဲ့ဒိုင်းနဲ့စတဲ့ဗုဒ္ဓဘာသာဝင်ဒုက္ခသည်တွေအားလုံးအတွက်အလိုတော်ပြည့်ဖုံးတော်ကြီးကျောင်းကနေဒုက္ခသည်မိသားစု500အတွက်အောက်တိုဘာလ1ရက်နေ့မှာပစ္စည်းအမျိုးအစား43မျိုးကိုလှူဒါန်းမှုတွေလုပ်ခဲ့တဲ့အကြောင်းအလိုတော်ပြည့်ကျောင်းကဆရာတော်ဦးကုမာရကဆိုပါတယ်
မာမာကြီးရဲ့အတရဲ့မိုးရဲ့တိုင်းနဲ့ရဲ့နာဟင်းကျူးရဲ့ပေါ့ရခိုင်ရဲ့တက်တာပေါ့အခုအနောက်ကဦးစင်းတို့900ပေါ့အဲပစ္စည်းရတယ်ပြီးတော့53မျိုးပါတယ်53မျိုးကမင်းကလေးအတုံးဆောင်ရောက်ကျန်အတုံးဆောင်အဲဒါမှအတုံးဆောင်ပေါ့ဆုံးတပုံးကိုဆုံးတပင်းပေါ့အနောက်ကစုကိုတပုံးကိုတက်တာပေါ့
ဒုက္ခတွေတွေကတော့သူတို့ရဲ့နေရည်ရင်းကိုပြန်ဖို့အတွက်မပြောင်းညင်ညပဲစိုးရိမ်မှုတွေကြောက်ရွံ့မှုတွေနဲ့စိတ်ထင်ရတွေရနေကြတယ်လို့လဲဆိုပါတယ်
အခုစစ်တပ်မျိုးပေါ်မှာဟိုဥသာရှိရဲ6,000ကျော်ရှိရဲဆိုတော့ဟိုဘက်ကျောက်တော်တို့နောက်ပြီးတော့ဘုနာကျန်းတို့ဟိုမြောက်ဦးတို့မင်းသားတို့မှာရှိနေတာပေါ့ဆိုတော့အဲဒီလူတွေဟိုပြန်ဖို့ဆိုတာကတော့ဟိုဘလို့မှမဖြစ်နိုင်ဘူးပေါ့မှာလည်းတော်တော်အနေထားမှာပါစိတ်ကြံရတွေကအများကြီးကုသရမှာဖြစ်နေတာပေါ့သူတို့ကြံရတွေက
ยาวมันสูงขนาดนี้ชูส่วนนี้จะมีพัฒนาชูส่วนนี้ไอ้ที่มาไม่รักที่มาตายอ่ะยาวตัวนั้นเนาะที่ดูดูนะตัวเด็กเจ้าหน้าที่เนี่ยใครปีนี้ด้วยงาดูข้าเดรีด้วยอากูนี่เลยย้อนในตัวบิดเสร็จแล้วตัวเย่ยี่สิบวันยี่สิบด้วยปีเราสู้สู้ยาเนี่ยปีนี้สู้ยาลูกอ่ะดูข้าเดรีเอ็คเคเคเรียกูยังยังแซนแซนพี่เชนเป๋บุลูกอันนี้ดูเลยสบายเลย
อากูที่ยาวนี่พี่ตัว โอ้เป็นสัวกันนี่พี่น้องลูกค้าเจ้าสิ่งหนึ่งเลยสัวกันจงที่อาก็พิการความมันหลังเสร็จความมันหลังเดี๋ยวผู้สูงอายุดูแลดีเดี๋ยวไปที่พ่อยิ่งเจ้าหนึ่งมาเนี่ยทายกันอยู่ในส่วนนี้ดูแลบัวเจ็ดเดียวกันมันเป็นมาสักเท่าไหร่นี่พี่น้องที่เราสู้สัวเนี่ยอะไรที่เป็นสัวที่บางทีเราเป็นยังจะเสียดีดูแลกูดีดูแลแค่เจ็ดเดียวกันนี่พี่น้อง
เขาเด็กพ่อพูดอะไรจีนเอาอยากให้บินในตัวมานั่นเท่าสนักคนในการสั่งลูกนั่นเพื่อตั้งไว้ในจามาปฏิบัติการที่พ่อแกบีเรน่าคุยอยากให้บินในตัวมาเจ้าพ่อมือเปล่าแค่มันพ่อแกบีลูกมีอุตมยุนในตัวมือจามายงจีมือเปล่าเปล่าตัวละมือเปล่าเปล่าแกยาวอะไรคุยส่วนยังปวดจ้าบ้าดาวินีอิสลามบ้าดาวินีฮินดูบ้าดาวินีก็ร้องหาแต่เพื่อมือเปล่าเจ้าพ่อมือแค่ยาวอะไรจังแต่เพื่อเนี่ยจะเพื่อ
ยงจีมูรีบาเปียเปียตัวยาวเลยอิสลามบาดาวินดูข้าเดรีการอบิงลาเดชในงานเพื่อกูทับยีนี่จ้าละฮะจะลาจอดด้วยมาลู่อุยงาเต็งจอดสีดาบิโลเลกุลาตมะกาเปกาขมันทาวาเลเช่มาเอมาเปียเปียกันละวะเช่คุณยังมาเยสุนิกันกูน่าเสียบ้างไหมอยากให้เดต้ามาเยสัยเนียเรลู่บังไต้หวันคู่จ้ากับบริปการนิทากูกันด้วยวุ้นส่วนไต้หวันคู่เดียวกูเป็นคุณยี่กาเวเป็นนิรามยมหกเพ ที่ไหนเนี่ยนายาดูนเพื่อสลงกบยามยาตราชีวุลูจังในงานยี่ตงตัดตัวกับเจ้าวาเลยท้าบีนจัตนาโกพิเศษยามาเลยในงานดอกสุยาดามกะที่ตาสัญญาคังสังเวียนยับเพ่พ่อยเรียบ่าวเวมุลูอาจารย์เลยตงตัดเจ้าวาเลยยามาสุยาอันนี้เนี่ยที่จัตนาโกเป็นลูกพิเศษเด่นเลยยามาเยลีลาตงตัดตัวพิจารณ์เลยทั้งแต่ยามยุติอุมาหมังสุรุเนี่ยดูตรักยามยุติกับยามาเยสกาวัยมาสุนีท้าวาเลยเช่น
ที่สุดยังใช่เนี่ยละฮะยังทันทีเลยที่ชาติคือมันเข้าบ่าวที่เนี่ยมันยังไงที่เนี่ยพี่ที่กระเช้าที่เนี่ยน่าเชื่อที่ที่ยังทันทีเนี่ยรู้อนาคตเป็นมันเข้าไปเนี่ยพี่ก็กระเช้าที่เนี่ยอ๋อเชื่อไปก็ที่ชั้นที่เนี่ยอารมณ์บ่ได้ที่ตัดรวมเนี่ยมาที่เอาไปที่มองโลกบ่ได้ที่ยังที่เนี่ยรู้มาแล้วที่ตายแล้วยังที่ยังใช่ก่อนนะที่ก็รู้ที่เรื่องยังใช่ก่อนนะที่เรื่องยังใช่เนี่ย
อันนี้พัตตาบีโร่ที่แต่งหน้าเยอะที่ยังใช่ก่อนนะที่ก็รู้ที่เรื่องยังใช่เนี่ยอันนี้พัตตาบีโร่ที่แต่งหน้าเยอะที่เนี่ยลีลาเนี่ยอุ้มมังสุนันเนี่ยเปรียบเปรียบว่าที่อันนี้พัตตาบีโร่สวยอ่ะเป็นมาเส้นเพชรเออเป็นมาอุ้มเส้นนี่เนี่ยจันทร์ยูเอฟซีก็รู้สุนีเวดีเอ็นซีลันจาวูดีมุชิเชลลาวเปียงยามเอสวยฮาชิเออดาวโร่จริงสุนีเนี่ยจันทร์เราไม่ทัดดีกว่า เออเอาลูกขมันเนี่ยเราดีเนี่ยเทมาทุลิ่งเมลูกขมันยันเออเราบาดเจ็บเยอะด้วยว่าเราเหนื่อยเล่นเจ็บชินเลยแต่ว่าเจ้าตัวน่ะเราอยากไปคนละพื้นเนี่ยเจ้าตัวน่ะเออเราอยากไปคนละพื้นเนี่ยเจ้าตัวน่ะจันทร์เราตัวเอเจี้บาดเอเจี้อะไรซะดีอยากไปคนละพื้นดีแต่เราเล่นกันเอียสุดเลยมาเล่นกันเอียคนเส้นงานเนี่ยเชื่อใจกันนู้นสิเออเราดีมาพินิจอะบาดพินิจเลยซะสู้อะไรทุกคนดูไม่จริงจังเลย
ก็เบลล์เรียนรู้ดีเลยเลี้ยวเอ็นดงตัวสูงบีโร่เนาะดีเบลล์เทรดทุนในเนี่ยสิ่งที่เจ้าหนูรู้ว่าจอร์แดนเนี่ยรู้เท่นะแต่ว่ายังมีเส้นยาวไปรวมเนี่ยบาลีที่ว่าจอร์แดนสุดที่เกล้าเลยสวาเพื่อเราต้องให้ใครเล่าไปสิ่งที่เราบอกนะที่ว่าที่นั่นท่านเนี่ยสักคนนักคนเนี่ยมาเนี่ยยังใจยาปูสบู่ตัวเจนยาจุจอบีโร่เบี้ยวเนี่ยนะสิบาร์แต่เนี่ยพัตตาบีโร่คุณลุงอยู่รู้จุจอบีโร่ที่รู้พิเศษเนี่ยนี่ก็ฮะนั่นม ကျေကျေပြန့်ပြန့်နေပေါ့လေအသေးစိတ်ဟိုစီမံချက်ချပြီးတော့အချိန်ကနိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုစဉ်းစားတဲ့နေရာမှာကျွန်တော်ကတော့ပထမဆုံးပေါ့လေဂျုံကြည်မှုတိဆောက်ဖို့ကအရေးကြီးဆုံးပဲလို့ကျွန်တော်ကမြင်တယ်အဲ့တော့ကျွန်တော်ကတောက်လျှောက်ကျွန်တော်ရဲ့အမြင်ကတော့ဗာလဲဆိုတော့ကျွန်တော်ကအစိုးရနဲ့တတ်မတော်အနေနဲ့နော်တပတ်တည်းအပြစ်ခတ်ရဆေးကိုလုံးတင်တယ် Hello, the game is a fantastic. I say you are low line, so ye. No, General, the Daila and the guy who is sitting in a chin, a type where you, General Tanadamia, short chaline, I may, no, pink, pink line, I may, a pillow shin, any, a pick at Yasay Boma, a chick and Biloma, Napa Jama, General, Junji Moo, Tanga, Kuti, General Sweating, I may look, General Mini.
The dog, the Leshi Sua Jen Sanya at Tatanama, the Ninja Ebono, Ninja Ebago, Sasa Donson Suti Goreale, the Opeke Dalagabe, the Montinia, Tita, Tita, Kobe, Twissona, Shiva, the Mon Apuenebono, the Nahadaru comes on the Puena. Now, Manetan Yabe, the Assisa Sebona, but we also do Opuene, Twisson. You don't know Tita, the Quabi Twisson Lirai, no? Tamu is happy to look at the La Momoso Nianinetibias.
ကျွန်တော်တွေ့ခဲ့တဲ့ဒီဆွနုဘွဲတွေ့ကြုံနေရဆိုလို့ရှိရင်တော့လုတ်တယ်မှာလဲဒါတွေကိုကျွန်တော်တို့ကဘာခေါ်လဲဆိုရင်တော့ဆွနုဘွဲတွေမှာတော့အလုပ်သဘောတွေ့ဆုံဆွနုမှုတွေလို့ခေါ်တယ်အမှန်တော့အဲ့ဒါမျိုးများများလုတ်တယ်လားအဲဒေါ်အောင်စန်းစုကြီးရဲ့တယောက်တည်းကတော့တခြားအများကြီးတော့အချင်းကြီးများစွာလုတ်ချင်မှလုတ်တယ်နေမယ်အဲဒီ NRPC မှာတော့ညီငယ်ကောင်ချင်းမှာတာဝန်ရှိတဲ့သူအလုပ်သဘောတွေ့ဆုံညများများလုတ်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတရားဝင်ဆွနုဘွဲဆိုဘယ်မှာထိုင်လိုက်ကြတယ်သူကကျွန်တော်တို့ကဘာတွေ့ရလဲဆိုတော့နှစ်ဖက်စလုံးကမူတွေကန်ထားတယ်နော်သူကလည်းသူ့မူကန်ထားသူ့ကိုယ်ကလည်းကိုယ်မူကန်ထားတယ်
အဲ့မလျှော့ကြတော့ဘူးသူကလျှော့လို့မရတဲ့ခါကျတော့သူကညှိလို့မရကြတော့အဲ့တော့ကျွန်တော်တို့ကအလွတ်တော်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးတော့နားလည်မှုတည်ဆောက်ရုပ်စာပြင်းငင်းချင်းပြဿနာဒီကလက်ရှိဆိုရရင်ဆိုင်နေရတာပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုလုပ်ရင်ကောင်းမယ်ဆိုတော့ပေါ့နော်ဒီအမြင်ပေးရတိုင်ကြည့်ပြီးတော့ဟို မြင်တဲ့အမြင်ပေါ့နော်ဆိုတော့အဲ့လက်ရှိဆိုရရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာနောက်ရှိပါသေးတယ်ဥပမာဆိုရင်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ဖို့ဆိုပြီးတော့ပြောနေတာရှိတယ်နောက်စီးပွားရေးရလဲဟိုအရင်တက်ဆိုင်ပို့ကြတော့တာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီကကြရနေတဲ့အမြင်လေးပြောပြပေးပါဒီတခြားပြဿနာပေါ့နော်ဒီကပြည်ရင်းငင်းချင်းအပြင်ကြုံနေရတဲ့ဒီလက်ရှိဆိ
ကျွန်တော်အမြင်ကကျွန်တော်တို့ပြဿနာအားလုံးရဲ့ဟိုအခြေခံပဲလို့ကျွန်တော်အမြင်ဥပမာကျွန်တော်တို့လက်ရှိဖြစ်နေတဲ့ဟလာဒီတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေနဲ့ဟလာဒီပြည်တွင်းငြိမ်းချမ်းရေးအကြက်တွေဖြစ်နေတာလည်းပဲတကယ်တမ်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာပဲဓာတ်ရိုက်ပတ်သက်နေတယ်လို့ကျွန်တော်မြင်တယ်ဥပမာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့ဟလာဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဆိုတဲ့ဟလာအချက်တောင်မှမဖော်ပြနိုင်ဘူးဖြစ်နေအဲ့ဒီအခါကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တွေကိုကျွန်တော်တို့မကျော်လွှားနိုင်မင်းနဲ့နော်ဒီငင်းငင်းရေးတို့ဟလာကျွန်တော်တို့ဟိုကြံတဲ့ဒီဖွံ့ဖြိုးတိုးတက်ရေးတို့အပိုင်းတွေကိုကျွန်တော်တို့ဟိုစိတ်ကူးကျင်မယ်ဆိုရင်ဒါကကျွန်တော်တို့ဟိုတဲနဲ့ဆောက်တဲ့အိမ်ပဲဖြစ်မယ်အဲ့တော့ကျွန်တော်အမြင်အားဖြင့်ဟလာကျွန်တော်တို့ငင်းငင်းရေးကိုပေါ်ဆောင်ဖို့လိုအပ်တယ်လို့တပြိုင်နက်တည်းမှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျက်တွေကိုလည်းကျွန်တော်တို့အဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ
်။
ကျွန်တော်ဆက်ဆက်ပြီးမြင်မိတာဆံမောင်စုကတော့ပြောသလိုပဲကျွန်တော်တို့တိုင်းပြည်မှာဘာသာတွေ့လဲဆိုတော့ငြိမ်းငြိမ်းရေးလို့ပြောတဲ့အခါမှာကျွန်တော်တို့ဟာလွတ်လပ်ရေးရပြီးတဲ့အချိန်ကစပြီးတော့တကယ်အဆုံးပြတ်ပေးနိုင်မဲ့လူတွေကြားထဲမှာနော်ထိထိရောက်ရောက်အချိန်နဲ့ဆွေးနွေးတာမျိုးမတွေ့ရမတွေ့ရတော့ကိုနေတယ်။အဲ့တော့တကယ်တမ်းကအခုအချိန်မှာလဲကျွန်တော်အမြင်အားဖြင့်ဟလာဟိုအစိုးရလွတ်တော်တက်မတော်နော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအဲ့ဒီဗက်ပေါင်းစုံရဲ့နော်ထိပ်ပိုင်းအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာနော်ကျွန်တော်တို့ဟိုတွဲဆုံဆွေးနွေးပွဲတွေအဲ့ဒီတွဲဆုံဆွေးနွေးပွဲကနေသဘောတူညီချက်ရတဲ့အထိနော်ရည်မှန်းချက်ထားပြီးတော့တွားတဲ့လမ်းကြောင်းတွေကိုဖော်ဆောင်နိုင်မှုအပိုင်းမှာလည်းလိုအပ်ချက်တွေရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါဥမ္မော်ဆိုအမြင်လည်းသိပြရစီဒါနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြန်ဖို့ပေါ့နော်ဒီကဟိုသူအများစုကတောင်းဆိုနေကြတယ်ဒီလူလူတွေကနောက်ပြောမလို့ဒါနဲ့တစ်ဆက်တည်းပေါ့နော်ဒီတိုင်းနိုင်ငံအကျေဖွံ့ဖြိုးတိုးတက်ရေးပါပေါ့နော်ငွေပြီးနည်းနည်းရှင်းပြပေးပ
ါကျွန်တော်တို့တိုင်းပြည်မှာလောဆယ်ဖြစ်နေတာနိုင်ငံအုပ်စုကြီး3စုရှိတယ်လို့ကျွန်တော်တို့တွေ့တယ်တမလွန်နဲ့တမလွန်ကိုထောက်ခံတဲ့အုပ်စုကတစုပေါ့နော်ဒီဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့ဒီမိုကရက်အုပ်စုကတစုဖြစ်တယ်နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့တိုင်းရင်းသားပါတီတွေဒီနေကိုထောက်ခံတဲ့အုပ်စုကတစုပြုခါ3စုဖြစ်ဒါကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်နိုင်ငံရေးကမတည်ငြိမ်ပြဿနာများနေတာဖြစ်တော့ဒီ3စုမှာဟိုဒီက negotiate လုပ်နိုင်မယ်လမ်းကြောင်းတွေခုနကကျွန်တော်တို့ပြောသလိုဒီအခြေခံဥပဒေမှာပဲသွားရှိအဲ့တော့အခြေခံဥပဒေနဲ့ပတ်သက်လို့ကျွန်တော်တို့ကဘယ်အားလုံးအလေးနဲ့စဉ်းစားကြဖို့လိုအပ်တယ်ဒီဒါဒီအဲ့ဒါကိုမဖြစ်ရှင်းနိုင်တဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာမဖြစ်ရှင်းနိုင်ဘူးဆိုတာပဲရှင်းတယ်ဒါပေမဲ့အခုခက်နေတာတခုကပါလဲဆိုတော့အားလုံးကစဉ်းစားမှုတွေကမတူကြဘူး ไอ้မတူကြတဲ့ဟာကိုမပြောင်းနိုင်ကြတဲ့အခြေသေးကျွန်တော်ကဒီပြဿနာဖြစ်နေမှာဒါပေမဲ့အားလုံးစိတ်ထဲမှာဆွဲထားဖို့လိုတာတော့ဒီအခြေခံဥပဒေဒီကျွန်တော်ရဲ့အခြေခံကျွန်တော်ရဲ့တိုင်းပြည်အကျက်သေးဒီအခြေခံဥပဒေအကျက်သေးဆိုတော့စဉ်းစားထားဖို့လိုမယ်လို့တဲ့
ဟုတ်ကဲ့ပါအခုနောက်ဆုံးနေတဲ့နဲ့ပေါ့နော်ဒေါက်တာရင်းနှင်းသိန်းဟောပြောပြပေးပါအခုခြုံပြီးတော့ပေါ့နော်အခုလက်ရှိဒီကမြန်မာနိုင်ငံခြုံတွေ့ဒီလက်ရှိဆိုတာခြုံတွေ့နေရတဲ့ပြဿနာပေါ့နော်အခုဘလို့အဖြေရှာဖို့နည်းလမ်းတွေအများကြီးပေါ့နော်ပထမဆုံးဒီကနိုင်ငံတကာဖိအားပေးနေတဲ့ကိစ္စတွေနောက်တစ်ခုကလည်းဒီမှာတည်ရင်းမှာငြင်းချင်းမရှိတဲ့ကိစ္စတွေနောက်အဲ့ဒါပြန်အထည်ထဲမှာလည်းပေါ့နော်တချို့ကဟိုတချို့ပါတီကြီးတွေကဟိုမကြေမနက်နဲ့ဒီကသူတို့လုံရင်တော့ပို့ပြီးတော့ကောင်းမယ်ပေါ့နော်ဒီသူတို့ပြောတာကိုဒီလက်ရှိအစိုးရနားမထောင်ဘူးပေါ့နော်ဒီလိုစိတ်ဝမ်းကွဲနေတာတွေနောက်ပြီးတော့ဒီတောင်းကျမ်းသူကလည်းတစ်ဖက်နောက်ပြီးတော့ချုပ်ဟိုကလည်းရှိနေသေးတယ်ပေါ့နော်အထက်မှာဒီစုဟိုဟိုလူစုလူဝေးနဲ့ဒီလိုပြောပို့ပြီးတော့ဟိုနည်းနည်
းစုကူကျမ်းဖက်ဖို့လို
့အဲစုကူကျမ်းမဲ့တည်ငြိမ်အောင်မရှိအောင်ဖြစ်နိုင်တဲ့အနေအထားတွေပေါ့နော်ဒါလေးနဲ့ပတ်သက်ပြီးတော့အစိုးရပေါ့နော်ခြုံငုံပြီးတော့ဒေါက်တာရန်နေသိန်းဟိုပြောပြပေးပါဒါလေးအားလုံးရဲ့ main ပေါ့နော
်ကျွန်တော်စဉ်းစားမိသလောက်ပေါ့လေကျွန်တော်တို့လက်ရှိအချိန်မှာကျွန်တော်တို့နိုင်ငံအနေနဲ့ဒါနိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရင်ဆိုင်နေရတယ်ပြည်တွင်းမှာလည်းပဲဟလာအချက်တဲတွေရင်ဆိုင်နေရတယ်ဆိုတာဒါကတော့ဟိုမငြင်းနိုင်တဲ့အနေအထားပေါ့အဲ့တော့အဲ့ဒီအချိန်တွေမျိုးမှာကျွန်တော်အများအားဖြင့်ဟိုမှာနိုင်ငံတကာရဲ့ဖိအားတွေကိုရင်ဆိုင်နေရတဲ့အခါမှာကျွန်တော်တို့ကခုနပြောသလိုပေါ့အစိုးရအနေနဲ့ပေါ့လေနော်ဒီနိုင်ငံတကာမှာဟလာကျွန်တော်တို့တိုင်းပြည်ရဲ့ဟလာဟိုအနေအထားကိုပေါ့လေနော်ထိထိရောက်ရောက်နဲ့ချက်ချက်ပြန့်ပြန့်နော်ဟို lobby လုပ်ပေးနိုင်မဲ့နော်အဖွဲ့အစည်းတွေနော်လူပုဂ္ဂိုလ်တွေကိုစနစ်တကျနဲ့ဟိုစုစည်းပြီးတော့ပြင်ဆင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါဒီပြဿနာတစ်ခုလည်းမဟုတ်ဘူးကျွန်တော်တို့ကရှေ့သွားမဲ့ဟလာနှစ်ပေါင်းများစွာမှာကျွန်တော်တို့ကအချိန်မရွေးအခါမရွေးနိုင်ငံတကာနဲ့ကျွန်တော်တို့ဖြည့်ရှင်းရတဲ့အနေအထားတွေကိုကျွန်တော်တို့ကြုံပါပဲအဲ့ဒီအခါကျတော့အဲ့ဒီလိုအနေအထားတွေအတွက်ကျွန်တော်ဆိုလိုချင်တဲ့သဘောကတော့တကယ်ကျွမ်းကျင်တဲ့ပညာရှင်တွေဟလာနောက်ပြီးတော့တကယ်ဟိုတိုင်းပြည်နဲ့ပြည်သူလူထုအတွက်ဟိုတိုင်းနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးအတွက်ဟိုတကယ်အလုံးလုံးပေးချင်တဲ့နော်ပုံကူတွေဒါတွေကိုစနစ်တကျစုဆောင်းထားဖို့လိုအပ်တယ်လို့မြင်တယ်။နောက်သူတို့ကိုလည်းပဲဒီပုံမှန်ထိတွေ့နော်ဆက်ဆံနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်တစ်ချက်ကဒီကျွန်တော်တို့ဘာသာတွေ့လဲဆိုတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့နိုင်ငံတကာမှာရှိနေတဲ့အတန်ယုံနေတာဘာတွေလုပ်နေလဲဆိုတာကျွန်တော်လည်းသိချင်မသိ။ဟုတ်ပါဒီလက်ရှိဖြစ်နေတဲ့ဟလာပြိပခါတွေအကြက်တဲတွေမှာနိုင်ငံတကာမှာဖြစ်နေတဲ့ရင်ဆိုင်နေရတဲ့ဖိအားတွေကိုဒီတံပြန်တဲ့နေရာမှာနောက်ပြီးတော့ဖြေရှင်းတဲ့နေရာမှာเนาะကျွန်တော်အမြင်အားဖြင့်တော့ဒီတန်ယုံနေရဲ့အခန်းကဏ္ဍအင်မတန်မှအရေးကြီးတယ်လို့မြင်တယ်ဒါပေမဲ့လက်ရှိအချိန်ဒီထိဟလာဘယ်လောက်ထိဒီနိုင်ငံတကာမှာရှိတဲ့တန်ယုံနေရာထိထိရောက်ရောက်ဆောင်ရွက်ပေးနိုင်လဲဆိုတာကိုကျွန်တော်တို့မသိရဘူးမတွေ့ရဘူးနောက်တစ်ချက်ကပြည်တွင်းမှာကျွန်တော်တို့ဟာဟိုသွေးစည်းညီညွတ်မှုပေါ့လေเนาะကျွန်တော်သွေးစည်းညီညွတ်မှုကိုအချက်ချက်ပြည့်ပြည့်တိစောက်ထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကခုနဟိုဆံမော်ဘုံစုပြောသားတယ်လို့ပဲဟဲ့လားကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေတက်မှာလည်းပဲခုနပြောလို့အားနည်းချက်တွေရှိတယ်အားသာချက်တွေရှိတယ်တက်မလို့ဘက်မှာလည်းအားနည်းချက်တွေအားသာချက်တွေရှိတယ်ဟောတိုင်းသားဒီအင်အားစုတွေပေါ့မှာလည်းအားသာချက်တွေအားနည်းချက်တွေရှိတယ်အဲ့တော့ဒီစုဖွဲ့၃ခုစလုံးဟာကျွန်တော်တို့ညီညွတ်ညွတ်နဲ့ဟဲ့လားစပွဲဝိုင်းမှာထိုင်ပြီးတော့ပုံမှန်လင်းလင်းဆွေးနွေးအမြင်ပြန်နေဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အဲ့ဒီလိုလက်ချင်းချိန်ထားတဲ့အနေအထားမျိုးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီတိဆောက်ရေးလမ်းကြောင်းကိုဖော်ဆောင်နိုင်မယ်ဆိုရင်ကျွန်တော်တို့ဒီမကောက်ဘူးကျွန်တော်တို့ရဲ့မျိုးဆက်လာမယ့်မျိုးဆက်တွေအတွက်ဟိုအာမခံချက်ညှင်းမာတဲ့ဟိုလူဖွဲ့စည်းတစ်ခုကိုတိဆောက်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါ။
အခုဒီကနေ့တော့ VOA ရှင်းလင်းပါမှာပေါ့နဲ့ဥမမောင်ဆိုတော့ဒေါက်တာရမျိုးစင်ကအများကြီးရှင်းပေးပါမယ
်။ကျခင်မျိုးသက်စီစဉ်ထုတ်လင်းပေးခဲ့တဲ့မြမအရေးဆွေးနွေးခန်းဖြစ်ပါတယ်ရှင
် DOE မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews
facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingla mne khe ma shin tanin la ni mne phe phi hu american tan ye 2019 khu ni october la 2 ye mne 9 nai thi na sin ja ame season 2 ko line meter 32 40 ne 49 ro ga ni na sin nai ma de dutiya pai season 2 de ma ro myama pi ga pe sa khana ko yin song na sin ya ma phit bi u si tu a myin ye pi rin tadin tong tat che ma ro tat maro ne sit khang saung 2 ko a ye yu tan khat pait so tin da la so de khang sin ne di da bat swin nwe tha da ko na sin ja ya ma ba a season naw pai ma ka ba dalwa thu ja san pya tadin mya a season ko le thau lwin pe ba me shin ဒီစီဇန်တွေကမှအခုရင်ဆုံးတော့မအေးစနာကျော်စီဇန်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနှာစင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဒီကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင်အောင် VOA အစီအစဉ်တွေကိုနားဆင်ပေးကျေးဇူးတင်ပါတယ်။ဆက်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့ဒီမှတ်ချက်တူတူလေးတွေကိုပြောပြပေးကြပါမယ်။ကျမတို့အစီအစဉ်တွေအောက်မှာရေးနိုင်တဲ့နေရာမှာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေပါ။ကျမတို့ VOA မြန်မာပိုင်း website ပေါ်မှာဖော်ပြပေးတဲ့ကျမတို့အစီအစဉ်တွေရဲ့အောက်ကမှတ်ချက် box လေးမှာရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေဖြစ်ပါတယ်။မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးနှုန်းများဆိုပြီးတော့ ND ဒေါ်လာလာတန်း George Crow နဲ့အတူတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အတွက်တော်ရရှင်ရှင်မင်းကကျေးဇူးတင်ပါတယ် VOA ဒီအစီအစဉ်လေးကိုအမြဲတမ်းထုတ်လွှင့်ပေးစေချင်ပါတယ်ဟုတ်ကဲ့ပါကျမတို့ VOA ကနေပြီးဒီအစီအစဉ်ကိုအမြဲတမ်းရုပ်တံကရုပ်မြင်တင်ကြားကပါထုတ်လွှင့်လာတာတော်တော်ကိုနှစ်ပေါင်းအတော်ကြာခဲ့ပါပြီနော်အခုဆက်ပြီးတော့တော်ရရှင်နေနဲ့ဝေးမြကျင်တဲ့စာတွေကတော့ဒီရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့စာတွေကြီးပါပဲအခုတော့ကြားဖြတ်ပြီးတော့ကျမဟိုတနေ့ကယုံလာကားပေါ်မှာနားထောင်မိတဲ့တချင်ဟောင်းလေးတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်ကျမစိတ်ထဲမှာအတိအပြည့်ပြေဝရတယ်လို့လည်းခံစားမိလို့ဖြစ်ပါရဲ့နော်ဒီအင်္ဂလိပ်သချင်းဟောင်းလေးကတော့ REM ဆိုတဲ့ American Alternative Rock Guitar အဖွဲ့တည်ဆိုထားတဲ့ Losing My Religion ဆိုတဲ့သချင်းလေးပါဒီသချင်းက1992ခုနှစ်မှာ REM ရဲ့ Out of Time ဆိုတဲ့တေးတပ်ပြားမှာပါတာပါဒီသချင်းက REM ရဲ့ American ပြည်အောင်စုအတွင်းနံပါတ်အမြင့်ဆုံးရောက်တဲ့သချင်းလည်းဖြစ်ပါတယ် Billboard Hot 100 ဆီမှာနံပါတ်၄နေရာကိုရောက်ခဲ့ပါတယ် Grammy Guitar ဆိုတဲ့အများကြီးတစ်ကြိုရွေးတဲ့အခါမှာလဲရွေးခံရတဲ့ဆင်းနမှာပါခဲ့ပြီးတော့တကယ်တမ်းဆုရတော့အဆုနဲ့ဆုရရှိခဲ့ပါတယ်အကောင်းဆုံးနှစ်ယောက်တွဲ pop day ဖြော်ပြမှုဒါမှမဟုတ်အဖွဲလိုက်တည်ဆုံမှုဆုနဲ့အကောင်းဆုံး guitar video အတူဆုလို့ရရှိခဲ့တာပါတချင်းကောင်းစဉ်က losing my religion ဓာတ်ရိုက်ဘာသာပြန်ကြည့်ရင်တော့ကိုကိုွယ်ယုံကြည်ရာပျောက်ဆုံးပြီတဲ့သူရဲ့ယုံကြည်မှုတွေပျောက်ပြက်ပြဲသွားပြီဆိုတဲ့အတိတ်ပဲလဲပေါက်ပါတယ်ဒါကအမေရိကန်တောင်ပိုင်းဒေသမှာအသုံးပြုတဲ့စကားဖြစ်ပြီးတော့ကိုဒေါသကိုမထိနိုင်တာယဉ်ကျေးမှုကာရဝတရားပျောက်ဆုံးတာတွေကိုပြောတာပါ။တိခဏနိုင်တဲ့အတိုင်းဒါကုံဆုံးပြီလို့လည်းအတိတ်ပဲဖွင့်လို့ရပါတယ်ရှင်။ Aryan ဖွဲ့ရဲ့နာမည်အကျော်ဆုံး Losing My Religion ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်Set it ာရီရောဖွဲ့သိဆိုထားတဲ့လူစမာရီလေဂျန်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါအခုတော့ခုနပြောခဲ့သလိုရခိုင်ပြည်ပခသတင်းတွေပေါ်မှာတော့ရှင်နေတုံ့ပြန်ရေးသားလာကြတာတွေကိုဆက်ပြီးတော့ပြောပြပေးကြပါတယ်ကျွန်တော်တို့စာရီမှတ်ချက်တွေ Facebook ပေါ်ကမှတ်ချက်တွေနောက်ပြီးတော့ website ပေါ်ကမှတ်ချက်တွေအားလုံးနောက်ပြီးတော့ရေးလာတဲ့စာရီအားလုံးကလည်းဒီကိစ္စနဲ့ပဲပတ်သက်ပြီးတော့လူများကစိတ်ဝင်စားနေကြပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲတော့ရှင်နေရေးလာကြတာတွေ့ရပါတယ်နော်ဖီယိုရီမတ်ချက်တင်မှာအများစုတွေ့ရတာကတော့ဒီရခိုင်ပြည်ပကအခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ဒီ VOA ဌာနကသတင်းတင်ပြမှုရောတခြားသတင်းဌာနတွေကသတင်းတင်ပြမှုတွေနဲ့ပါပတ်သက်ပြီးတော့တော်တော်လေးဒေါသထွက်နေကြတာလည်းတွေ့ရပါတယ်။ကျမတို့ကတော့ထွက်ပေါ်လာတဲ့သတင်းကိုတင်ပြပေးရခြင်းသာဖြစ်ပါတယ်။ဟိုတော်ရရှင်တချို့ရဲ့ကျမဒီလေလိုင်းပေါ်ကဖော်ပြလို့ရရဲ့စာတချို့ကိုဖော်ပြပေးခြင်းပါရယ်နော်။ဇင်ဝင်းထူးဆိုတဲ့တော်ရရှင် Facebook ပေါ်မှာလာရေးလာတာပါ။
အဆက်နဲ့တိတ်ခါမရှိသောသတင်းဌာနမှာတိုင်းပြည်အပေါ်လူမျိုးအပေါ်မိဘဘိုးဘွားတွေအပေါ်အဆက်ရစေသောမြန်မာပိုင်းအစီအစဉ်မှဝန်ထမ်းများရှက်တက်ကြပါစေလူမြင်ဝင်းမှာမျက်နှာပြဝံပါစေမွေးလာမိရင်သွေးများအတွေ့ဂုံယူရသောအမိအဖများဖြစ်တတ်ကြပါစေ
သူ့လိုပဲနောက်ပြီးတော့သူ့ထက်အများကြီးအစာပေါင်းများစွာဆိုပြီးတော့ကျမတို့စီကိုယုံရင်ကျန်တဲ့စကားတွေနဲ့ရေးလာကြတဲ့စာရင်းအများကြီးလက်ခံရရှိပါရနော်ဒီကိစ္စတွေကတော့ကျမတို့သတင်းမှန်တင်ပြနေရမလို့ဖြည့်ရှင်းလို့မရနိုင်ပါဘူး။အဲ့ရမမရှာရှာပါပါဆက်မင်းဦးဆိုတဲ့တော်ရရှင်ကတော့အမှန်ကိုပြောတာရှက်စရာမလိုပါဘူး။မဟုတ်တာလုပ်ရင်သာရှက်ရမှာပါဆိုတော့သူကဒီသတင်းဌာနရဲ့ဘက်ကနေပြောပြန်ပြောရေးပေးလာပါတယ်။မြောက်စော်ဆိုတဲ့တော်ရရှင်ကလည်းဒီအပေါ်မှာသတင်းနဲ့ပတ်သက်ပြီးဝေဖန်လာတဲ့တော်ရရှင်တွေကိုပြန်ပြောတုံ့ပြန်လာတာတခုရှိပါတယ်။သူကတော့
ကြည့်ရတာထောက်ပြုတ်ဒီထင်မှသတင်းဆိုတာကိုကြိုက်ကြိုက်မကြိုက်ကြိုက်ကဘာကျော်သတင်းဌာနကြီးတွေကသူတို့ဂိုင်လိုင်းအတိုင်းသေချာရေအောင်လို့သတင်းဖြစ်တဲ့နေရာမိပြင်ကွင်းဆင်းပြီးတော့ယူရမှာပဲအခုဝေဖန်သူကရခိုင်ရောက်နေတာလားကိုယ့်အိမ်ငယ်ကကိုရင်းနေတာလားသူတို့မှားတယ်တော့သူတို့တာဝန်ခံရမှာပဲမြန်မာနိုင်ငံကြီးဖြစ်စင်မှာဒီသတင်းဌာနတွေများစွာအဖိနှိတ်ကံပြည်သူတွေရောက်တဲ့ဒုက္ခကိုကဘာသိအောင်ဖော်ထုတ်ခဲ့ကြတာပါဆရာနာရှင်တွေကရွှေရောင်တန်ခါတွေကိုအကြမ်းဖက်တန်ခါဝတ်ဆိုပြီးတော့တိုက်ကတ်ခဲ့တာပါပဲဒီ BBC VOA RFV ကြောင့်မလို့ပြည်သူတွေအမှန်သိတာပါအခုရေးတဲ့လူကစစ်လော်ဘီထင်ပါတယ်သတင်းမှားတင်လို့ရှိရင်တရားစွဲဖို့ဗျာအကြမ်းဖက်ဥပဒေနဲ့တော့မှနိုင်ငံတော်ကတရားစွဲနိုင်တာပဲ။ဒီဝိုင်းတော်သားတွေနှစ်ဖက်မြောက်အောင်လဲသတင်းတင်ပေးပါနော်။မြမသတင်းတာဝန်ခံအားလုံးကိုကျေးဇူးပါ။ဒီမိုကရေစီခီးစဉ်တစ်လျှောက်မျက်နှာမွေးပြည်သူတွေသတင်းမှပေးခဲ့လို့လဲကျေးဇူးပါ။တူရကီသတင်းမှအကိုဖော်ထုတ်ပေးတာလဲကျေးဇူးပါ။ကျွန်တော်ဗုဒ္ဓဘာသာဝင်ပါ
။ဒီသတင်းဌာနတွေရဲ့သတင်းတင်ပြမှုတွေပေါ်မှာလာပြီးတော့ဆဲဆိုရေးသားကြတဲ့အစားတွေအားလုံးကဒီသတင်းဌာနမှာရောဟိုဘက်သတင်းဌာနမှာရောရေးသားမှုတွေကအတူတူပဲဖြစ်ပြီးတော့အားလုံးကိုကူးပြီးတော့ဒီယာနဲ့ထောင်နဲ့ချီပြီးတော့ပို့တင်ရဖြစ်တဲ့အတွက်ကြောင့်မလို့ဒါကတမင်တက်ရရဲ့ရှိရှိနဲ့လှုပ်ဆောင်နေသူတွေရဲ့ဒီလှုပ်ဆောင်ချက်ဆိုတာမျိုးသိတာနေရတဲ့အများကြီးရှိပါတယ်နော်ပြီးရသတင်းဌာနအနေနဲ့တော့ကျမတို့ဒီထွက်ပေါ်လာတဲ့သတင်းတွေကိုဒီအမှန်ကန်ဆုံးတင်ပြပေးနေတာပဲဖြစ်ပါတယ်ဒီမှာတော့ရှင်မင်းစာနေဖို့ဆိုတဲ့တယောက်ကရခိုင်ပြည်ပခန့်နဲ့သတင်းမှသတင်းတူပြဿနာဆိုပြီးကျမတို့ VOA ကနေပြီးတော့ဆွေးနွေးကန်ထုတ်လွှင့်ပေးတာပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုအခုလိုတုံ့ပြန်လာပါတယ်
မြန်မာနိုင်ငံနောက်ပဲရခိုင်ပြည်မောင်တော်ပူစည်းတော်ရဲ့သေးတော်နဲ့ဆက်ဆက်ပြီးသတင်းတွေကိုပြည်သူများကစိတ်ဝင်စားနားဆွနေတဲ့အချိန်သတင်းသမားများအနေနဲ့သတင်းကိုဗက်လိုက်မှုမရှိပဲအမှန်ကိုအမှန်တိုင်းသာတင်ပြစေချင်ပါတယ်သတင်းမှယုံပြီးဗက်လိုက်ရေးပါကသတင်းသမားအနေနဲ့မိမိအတွက်အထက်အနေမဖြစ်ပေမဲ့ပြည်သူအတွက်အစိတ်ခတ်ပေးလိုက်သလိုဖြစ်စေပြီးနောက်ဆုံးနှစ်နာသူကမြန်မာပြည်သားတွေပဲဖြစ်ပါလိမ့်မယ
်သတင်းသမားတွေအနေနဲ့အမှန်ကိုအမှန်တိုင်းတင်ပြပေးစေချင်ပါတယ်ဆိုပြီးဒီတော်ရရှင်မင်းစာနေဖို့ကကျမတို့သတင်းတင်ပြတဲ့ဒီဆွေးနွေးကမ်းပေါ်မှာနားထောင်ပြီးတော့သူကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေမှတ်ချက်တွေဝေမျှတာကတော့ဒီကနေ့ဒီလောက်မှပဲရက်ချင်ပါရဲ့နော်။တည်တောင်းလာတဲ့သောရရှင်တွေအတွက်လည်းအလှည့်ပေးပါဦးမယ်ရှင်။ VOA သောရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။ Facebook မှာ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးချင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။ တော်ရှင်လေးစီကပြောပြရှိရတဲ့ကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်เนาะအခုတော့ဒီမြေတာဒေလက်ဆောင်တပုတ်တွေ view တွေကိုတော်တော်လေးကိုဖုန်းခေါ်ပြီးတော့တတိပေးခဲ့တဲ့ကိုစီသူနောင်ရဲ့ညီမအတွက်ဒေတောင်းလွာလေးကိုထုတ်လွှင့်ပေးခြင်းပါတယ်ဟုတ်ကဲ့ပါပြီးခဲ့တဲ့တပတ်ကိုစီသူနောင်ဖုန်းဆက်တဲ့အချိန်မှာကျွန်တော်တို့ကဒီပြီးခဲ့တဲ့တပတ်အတွက်အစီအစဉ်ကိုအတန်သွင်းထားပြီးသားဖြစ်တယ်လို့ကိုစီသူနောင်တောင်းဆိုထားတဲ့တခြင်းလေးကချက်ချင်းအဲ့ဒီတင်ပြပါမှာပါသွားခဲ့ပါဦးနော်ဒါကြောင့်မို့ဒီတပတ်တော်သူတေးတောင်းထားတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်သူကသူ့ရဲ့ညီမလေးအရင်သူသိချင်ရတဲ့ညီမလေးမရင်သူဝင်အတွက်မွေးနေ့လက်ဆောင်တီတောင်းတာဖြစ်ပါတယ်စက်တင်ဘာလ26ရက်နေ့မွေးနေ့မှာကြာရောက်တဲ့ညီမအရင်ဖြစ်သူညီမအငယ်ဆုံးလေးရင်သူဝင်းရဲ့မွေးနေ့အတွက်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာနေထိုင်တဲ့ကိုစီသူနောင်ကမြစ်တာတီလက်ဆောင်ပါပါတယ်အေနွန်တီဆိုထားတဲ့ညီမလေးဆိုတဲ့တခြင်းထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါရှင်ဒီတခြင်းလေးကိုတော့ဒီကိုစီသူနောင်ရဲ့ဂျေဇူးနဲ့ညီမအခုမှနားထောင်ပူပါရယ်နော်အတော်လေးကိုစိတ်ချမ်းမြေ့စရာခွန်အားတွေပေးတဲ့တခြင်းလေးဖြစ်ပါတယ်ဘေးကနားထောင်ပြီးတော့တော့မှအကိုတယောက်ရဲ့မြစ်တာကိုခံစားမိပါတယ်။26ရက်နေမှာမွေးနေ့ကြရောက်သွားတာမလို့အခုမွေးနေ့ကျော်သွားပြီဖြစ်တဲ့မြန်မာလေးမယ်ရင်သူဝင်းကို Happy Belated Birthday ပါလို့ VOE ကဆုတောင်းပါတယ်နော်။စိတ်ချမ်းသာကိုကျမ်းမာနဲ့မွေးနေ့နှစ်တရာတိုင်ပါစေ။ဒီတော့ကိုစီသူနောင်မြန်မာလေးအတွက်တောင်းဆိုထားတဲ့အင်းုံတီဆိုထားတဲ့မြန်မာလေးဆိုတဲ့တခြင်းကိုအားလုံးဝိုင်းပြီးတော့ခံစားနာဆင်ကြည့်ပါအောင်နော
်။
သိဆိုထားတဲ့မြန်မာလေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါဒီတခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့တွားနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
မရီဇနာချက်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်းင်းလင်းလင်းညနဲ့အခုလိုတင်းင်းလာမနေ့ပိုင်းတွေမှာနားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးနားဆင်ရမှာကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။တမရော်နဲ့စစ်ကောင်းဆောင်တွေကိုအေးအေးယူတန်ခတ်ပိတ်ဆို့တင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်မှာဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ဒီကလေးရဲ့ပိုင်အတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးမှာတကားဖွင့်အစည်းအဝေးလုပ်ခဲ့သလိုအမေရိကန်အောက်လွှတ်တော်မှာလည်းကြားနာပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဒီအစည်းအဝေးနဲ့ကြားနာပွဲကနေထင်ထင်ရှားရှားပေါ်ထွက်လာတဲ့အချက်တစ်ခုကတော့အနောက်နိုင်ငံအစိုးရတွေဟာလက်ရှိမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရနဲ့တမတော်အင်အားစု၂ရပ်အပြိုင်အုပ်ချုပ်နေတဲ့အခြေအနေကိုအသိမှတ်ပြုပြောဆိုခဲ့ကြသလိုဒေါက်ဆန်းစုကြည်နဲ့သူ့အစိုးရကိုတော့ထောက်ခံပါရဲ့ဒါပေမဲ့လက်ရှိသူတို့ခေါ်လူညာတွေသိနေချီနေရာစွန့်ခွာထွက်ပြေးမှုကိုဖြစ်ပေါ်စေခဲ့မှုမှာတော့တပ်မတော်ကတာဝန်ရှိတယ်လို့ယူဆပြီးတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တချို့ကိုအရေးယူပိတ်ဆို့မှုတွေချမှတ်သင့်တယ်လို့ပြောဆိုမှုတွေတောင်ရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်ကပြဿနာတွေပြည်နယ်နိုင်ရေးနိုင်ငံတွင်းမှာဒီမိုကရေစီနဲ့လူ့ခွင့်ရေးမြင့်တင်နိုင်မှုအတွက်သူတို့ပြောကြသလိုတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တွေကိုအရေးယူပိတ်ဆို့ဖို့သင့်တော်ရဲ့လားဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
လုံချုံရေးကောင်စီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာပြည်ထောင်တန်ဖွဲ့ရဲ့ဒုတိယအမြင်နဲ့ကိုယ်စားလှယ်ဂျော်နသန်အယ်လင်ရဲ့ပြောဆိုချက်ကကျင်းပါပါတယ်။လက်ရှိပဋိပက္ခဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်အပေါ်အရေးမဲကြီးထင်စေတာဖြစ်ပါတယ်။ မြန်မာအာဏာပိုင်တွေအနေနဲ့တမိုင်းမှာဘလို့ရက်တိမလဲဆိုတာအဆုံးဖြတ်ပေးကြရမယ်အခြေရောက်ပါပြီဆိုပြီးပြောဆိုပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးနီကီဟေလီရဲ့ပြောဆိုချက်ကအဲ့ဒီထက်တောင်ပိုပြင်းထန်ပါတယ်။သူကလက်ရှိပဋိပက္ခကိုဖြေရှင်းဖို့မြန်မာစစ်တပ်အနေနဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာရပါမယ်။ ချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုချက်ချင်းတာဝန်ကနေရပ်ဆိုင်ပြီးသူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအရေးယူကြရမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာစစ်တပ်ကိုလက်ရှိလက်နက်ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်အရေးယူမှုတွေပြီးစီးတဲ့အထိလက်နက်ရောင်းချမှုအားလုံးတို့ကိုစိုင်းငံ့ရပါမယ်ဆိုသည့်အထိပြောဆိုခဲ့ပ
Asha Lila E. Tana, New Jaimu, Walter Lumengaro, Leshi Nimanangema, Soya Ne Sitesubi, Lobangwe Anna, Yayu Tare, Eazu Nasu Shire Jang, Leshi Petanari Dre, Sitaku, Liji, Benidarigu, Jessine Tadine Ebin.
အရင်နှောင်းကလို့မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားတန်းခတ်အရေးယူပိတ်ဆို့တာတွေလုတ်တင်နေဆိုပြီးမှတ်ချက်ပေးခဲ့ပါတယ်ဒီနေရာမှာမြန်မာတပ်မတော်နဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတွေအနေနဲ့ဘယ်လိုချင်းကဆောင်ရွက်ခဲ့လို့ဘယ်လိုအကျိုးဆက်တွေဖြစ်ပေါ်ခဲ့သလဲဆိုတာပြန်ပြီးစမ်းသပ်ကြည့်ဖို့လိုပါလိမ့်မယ်2019ခုနှစ်မတိုင်ခင်အချိန်ထိမြန်မာတပ်မတော်ဟာကမ္ဘာပ ရှိခဲ့တယ်ဆိုတဲ့သက်သေအထောက်အထား
တိတ်မတွေ့မြင်ကြရပါဘူး။2019ခုနှစ်သမရဥသိန်းစိန်နဲ့သမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်ထက်ရောက်တော့နိုင်ငံရေးအရာဖြေလျှော့ပေးတာတွေသမရနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲတာတွေစလုပ်ပါတယ်။လက်နက်ကင်တိုင်းရင်းသားတွေနဲ့အဖြစ်ခက်ရစဲရေးပေါ်ပေါအောင်တမိုင်းမှာဘယ်အစိုးရကမှမလုပ်ခဲ့ဘူးတဲ့လိုက်လျောမှုတွေနဲ့ချီကပ်ဆောင်ရွက်ပါတယ်။ အဲ့ဒီလိုအခြေအနေတွေအောက်မှာအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကလည်းအရေးယူပိတ်ဆို့တန်းခတ်တာတွေကိုတဖြည်းဖြည်းဖြေလျှော့ပေးခဲ့တယ်လို့အစိုးရတပ်မတော်နဲ့ထိတွေ့ဆက်ဆံမှုတွေလုပ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတပ်မတော်ခေါင်းဆောင်တွေဘက်မှပြဿနာနှစ်ခုရှိနိုင်ပါတယ်။တစ်ခုကရခိုင်ပြည်နယ်ကမွတ်စလင်တွေကိုခိုးဝင်သူတွေလို့သူတ
ဖြစ်ပါတယ်။နောက်ပြဿနာတစ်ခုကတော့ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုကိုကင်တွယ်ပုံဖြစ်ပါတယ်။ဒီပြဿနာနှစ်ခုနဲ့ပတ်သက်ရင်ပထမခံယူချက်ပြဿနာကိုတော့တက်မတော်စစ်ကောင်းဆောင်တွေနားလည်လာအောင်စီယုံရှင်းပြရမှာဖြစ်ပြီးအမျှော်မြင်ရှိရှိဖြေရှင်းရမှာပါဝင်လာအောင်ဆွဲဆောင်ရမှာဖြစ်ပါတယ်။အကြမ်းဖက်မှုကိုကင်တွယ်ပုံနဲ့ပတ်သက်လို့ကတော့ဘာရီမှားခဲ့တယ်လဲဆိုတာဝေဖန်ထောက်ပြဖို့ဖြစ်ပါတယ်။2016အောက်တိုဘာလအကြမ်းဖက်မှုကိုနှိမ်နင်းစဉ်ကလည်းအလားတူဆွဆွဲခံရတဲ့ပြဿနာကြုံခဲ့ပြီးတက်မတော်ဟာသူ့ကိုယ်ပိုင်စုံစမ်းရေးကော်မတီဖွဲ့ကိုယ့်ဘာသာကိုဖြည့်ရှင်းခဲ့တဲ့တာရကလည်းရှိခဲ့ပါတယ်။လက်ရှိမှာလည်းဥပဒေနဲ့ပြုမူမှုတွေကိုတက်မတော်ခေါင်းဆောင်တွေကိုယ်တိုင်ဖြည့်ရှင်းတဲ့လမ်းကြောင်းပေါ်ရောက်အောင်ဖန်တီးပေးဖို့ပဲဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကလည်းအဲ့လိုဖြစ်အောင်စူးစမ်းနေတာတွေ့မြင်နိုင်ပါတယ်။ဒီလိုမှမဟုတ်ပဲလက်ရှိအမေရိကန်ဗြိတိန်တန်တမန်တွေပြောဆိုနေသလိုမြမတက်မတော်နဲ့စစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ပိတ်ဆို့ထားတွေလှုပ်လာခဲ့ရင်တက်မတော်ရဲ့လှုပ်ဆောင်ချက်တွေဟာကောင်းတဲ့ဘက်ကိုရောက်မလာပဲအခြားတစ်ဖက်ဆွန်းကိုရောက်သွားနိုင်တဲ့အနေအထားမျိုးကြုံကောင်းကြုံရနိုင်ပါတယ်။ဒါဟာရခိုင်ပြည်နယ်အတွက်ရောမြမနိုင်ငံအတွက်ပါကောင်းတဲ့အခြေအနေမျိုးမဟုတ်ပါဘူး
။ဒီလိုတွေ့ကြုံမျိုးအနောက်နိုင်ငံတွေကနေစစ်နာရှင်တွေပေါ်အရေးယူဒဏ်ခတ်ပိတ်ဆို့မှုလုပ်ခဲ့တဲ့ရှေးလျားလာတဲ့ကာလကိုကြည့်ပြီးသင်္ကန်းစာယူနိုင်ပါလေ။ဒါကြောင့်လက်ရှိရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေအနေနဲ့တပ်မတော်နဲ့စစ်ကောင်းဆောင်တွေကိုအရေးယူပိတ်ဆို့ဒဏ်ခတ်ဖို့ပြောနေမဲ့အစားဒေါက်ဆန်းစုကြည်နဲ့အစိုးရအဖွဲ့ရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုပူးပေါင်းကူညီခြင်းစီလာရခိုင်ပြည်နယ်ပြဿနာနဲ့မြန်မာနိုင်ငံပြဿနာကိုကူညီဖြေရှင်းပေးရရောက်မှာဖြစ်ပါလေ။ဒါအပြင်တပ်မတော်ကို professional တပ်မတော်အဖြစ်မြင့်တင်ရေးအကူအညီပေးရရောက်မှာဖြစ်သလိုဒီမနက်ကရဲ့လူခွင့်ရေးနဲ့ဒီမိုကရေစီအရေးကိုမြင့်တင်ပေးရမှာလဲအားပေးအားမြောက်ပြုရရောက်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတနင်္လာနေ့ညနဲ့တနင်္လာမနက်ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်ခရရှိမြန်ဖယ်ရခိုင်မြောက်ပိုင်းချင်းနဲ့ပတ်သက်လို့နိုင်ငံတကာအထူးဖြစ်တော့အနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွယ်လာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တီချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးဖြူပြင်းပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲရီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းလူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်ကြဖို့ထမံပိတ်ခေါ်ပြစီရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးထားတဲ့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုလည်းနှားဆင်ကြရအောင်ပါရှင်။
အိန္ဒိယနိုင်ငံအရှေ့ပိုင်းအာတန်ပီနယ်မှာရှိတဲ့ဘင်္ဂါလီအတိုင်းဝိုင်းဟာနတ်ဖျားမဒါဂါကိုပူဇော်တဲ့ပွဲကျင်းပနေပြီးတော့ပေတရာကျော်အမြင့်ရှိတဲ့နတ်ဖျားယုတ်ကြီးကိုဘလုံးပေါင်း 9,000 အသုံးပြုပြီးတိဆောက်ခဲ့ပါတယ်။ဒီနတ်ဖျားယုတ်ကြီးဟာတဘာဝပတ်ဝန်းကျင်ကိုမပြတ်စည်းသလိုလူအများရဲ့စိတ်ဝင်စားတာကိုလည်းခံနေရပါတယ်။ဒီနတ်ဖျားဟာဟိန္ဒူရိုးရာဖြစ်ပေမဲ့လည်းထုလုပ်တိဆောက်ခဲ့တဲ့သူကတော့နူရူဒင်အာမတ်ဆိုတဲ့မွတ်စလင်ပညာရှင်ဖြစ်ပါတယ်။နူရူဒင်အာမတ်နဲ့အတူအခြားအမှုပညာရှင်60လောက်ဟာဩဂတ်စ်လ1ရက်နေ့ကနေစပြီးတော့ဆောက်လုပ်ခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းမှာမုန်တိုင်းကြောင့်80ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့ရုပ်ထုကြီးပျက်စီးခဲ့ရဘူးပါတယ်။ဒါပေမဲ့လည်းတပတ်အတွင်းပေတရာကျော်ကိုပြန်လည်တည်ဆောက်နိုင်ခဲ့ပြီးတော့အာတန်ပီနယ်အမှတ်အသားတွေလည်းအများကြီးထည့်သွင်းတည်ဆောက်ထားပါတယ်။အာတန်ရိုးရာဝတ်စုံနဲ့မျက်နှာအသွင်ပြင်ကလည်းအာတန်ပီသူတွေနဲ့တူအောင်ဖန်တီးထားပါတယ်။မကောင်းဆိုးဝါးတွေထက်ရှစ်ဆပိုးအင်အားကြီးပြီးနှိမ်နှင်းနိုင်တဲ့အထိမ်းအမှတ်ဖြစ်လက်ရှိချောင်းကိုလည်းထည့်သွင်းဖန်တီးထားပါတယ်။အမြင့်တရားတပိန်နဲ့9လက်မရှိပြီးတော့ဒူးကတော့48ပိန်နဲ့3လက်မရှိတာကြောင့်ကမ္ဘာအကြီးဆုံးဝါရုပ်ထုအဖြစ် Guinness ကမ္ဘာစံချိန်မှတ်တမ်းဝင်ဖို့ရှောက်လွှာလဲတင်ထားပါတယ်။ဒီဒါဂါပွဲတော်ကိုနှစ်စဉ်5ရက်ကြာကျင်းပတာဖြစ်ပြီးတော့စက်တင်ဘာလ30ရက်နေ့ကပြီးဆုံးခဲ့ပါတယ်ခင်ဗျာ။
ရုရှားနိုင်ငံမော်စကိုမြို့တော်မှာ AK-47 မောင်းပြန်တနက်တီထွင်ခဲ့သူ Mikhail Glashnikov ရဲ့ရုပ်ထုတစ်ခုကိုရုရှားအာဏာပိုင်တွေနဲ့ခရီးယန်အော်သိုဒော့ဘုန်းတော်ကြီးတွေကဖွင့်လှစ်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရုပ်ထုအောက်ခြေမှာထွင်းထုခဲ့တဲ့တနက်တွေထဲကပုံတစ်ခုဟာဂျာမန်နာဇီတွေတုံးခဲ့တဲ့ STG-44 မောင်းပြန်တနက်ဖြစ်နေတဲ့အတွေ့ပြန်ဖြုတ်ထုတ်ခဲ့ရပါတယ်။သူ့နာမည်စာလုံးခေနဲ့အော်တိုမက်တစ်ကအေကိုယူပြီးအခေလို့နာမည်အတူပေးထားတာဖြစ်တယ်လို့စတင်ထုတ်လုပ်ခဲ့တဲ့ခုနှစ်48ခုနှစ်ကိုအစွဲပြုပြီးနံပါတ် 47 ပေးထားတာလည်းဖြစ်ပါတယ်။ Klashnikov ဟာဆာဗီယာကျေးရွာတစ်ခုမှာ1919ခုနှစ်ကမွေးဖွားခဲ့သူဖြစ်ပြီး2013ခုနှစ်မှာတော့ကွယ်လွန်ခဲ့ပါတယ်။သူမကွယ်လွန်ခင်6လအလိုမှာရုရှားအော်သိုဒေါ့ခရစ်ယာန်အကြီးအကဲစီကိုစာရေးပြီးကဘာပေါ်မှာရှိတဲ့ပရိပခတိုင်းမှာတုံးတဲ့လက်နက်ကိုတီထွင်ခဲ့တဲ့အတွက်နောင်တရမိကြောင်ရေးသားခဲ့ပါတယ်။တီထွင်တဲ့သူတေဆုံးသွားချိန်မှာတော့ Klashnikov Rifle တနတ်ဆက်ယုံဟာယိုယင်းသွားပြီးတော့အခုချိန်မှာတော့ပုဂ္ဂလိကယင်းနှီးမြုပ်နှံမှုတွေကြောင့်အသက်တစ်ဖန်ပြန်လည်ဆန်းသစ်လာခဲ့ပါတယ်ရှင်။
မလေးရှားနိုင်ငံကကွန်တုံးထုတ်တဲ့ကုမ္ပဏီတစ်ခုဟာရိုးရာအစားအစာတစ်ခုဖြစ်တဲ့ Nasi Limat အနက်နဲ့ကွန်တုံးအသစ်တစ်မျိုးထုတ်ဖို့ကြိုးစားလှုပ်ဆောင်နေပါတယ်။ Caress ကုမ္ပဏီဟာကမ္ဘာအကြီးဆုံးကွန်တုံးထုတ်တဲ့ကုမ္ပဏီလို့ကြွေးကြော်ထားပြီးတော့အနက်အရသာအမျိုးမျိုးပုံစံအမျိုးမျိုးရှိတဲ့ကွန်တုံးတွေကိုထုတ်လုပ်နေတာပါ။ Nasi Limat ဟာမလေးရိုးရာအစားအစာတစ်မျိုးဖြစ်ပြီးတော့အုံထမင်းငနီတူးကြောက်လေးတွေပါဝင်ပြီးမြေပဲလော်ကျဲဥပြုံနဲ့ခရမ်းကျင်သီးငပိကျက်လိုမျိုးမြုပ်သီးအဆက်အနှစ်ရည်လေးနဲ့စားရတဲ့ထမင်းဖြစ်ပါတယ်။ဒီနာစီလီမက်ကွန်တုံးဟာဆိုရင်အုံသီးအနံ့လေးရနေမှာဖြစ်ပြီးတော့ကန့်တက်အရေးအတွက်ပဲထုတ်လုပ်မှာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံမှာတားဆတ်ချာနီးပညာတွေသုံးတာဟာ လက်မထက်ခင်လိန်ဆက်ဆန္ဒကိုအားပေးတယ်လို့ယူဆကြတဲ့အတွက်တချို့လူတွေကနှာခေါင်းရှုံ့ကြပါတယ်။ဒါပေမဲ့လည်းထုတ်လုပ်တဲ့ကုမ္ပဏီဘက်ကတော့ဒါဟာအများပြည်သူကျန်းမာရေးနဲ့ဆိုင်တဲ့အတွက်ပြည်သူလူထုကိုအသိပညာပေးဖို့လိုအပ်တယ်လို့ပြောပါတယ်။ဒီကုန်တုံးကိုမလေးရှားပြည်တွင်းအတွက်ပဲရည်ရွယ်ထုတ်လုပ်ထားပေမဲ့ Caress ကထုတ်တဲ့ကုန်တုံးတော်တော်များများကပြည်ပကိုတင်ပို့တာပါခင်ဗျာ။
ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစားအဆုံးကိုကျမတို့အတန်လှည့်နေတဲ့ပြီးတဲ့နောက်ဒီ VOA Internet စာမျက်နှာကနေပြီးတော့နှာစင်နိုင်ပါတယ်။မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လည်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်လည်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ကျမတို့ VOA Internet website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။စပိန်နိုင်ငံကနေကတလူနီးယားဒေသခွဲထွက်ရေးတနင်္ဂနွေကလုပ်တဲ့လူမှုဆန္ဒခိုင်ရင်ပွဲမှာမဲဆန္ဒရှင်90ရာခိုင်နှုန်းကစပိန်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြရတယ်ဆိုတာကနဦးရလက်တွေကပြနေတယ်လို့ကတလူနီးယားဒေသအစိုးရကဒီနေ့အစောပိုင်းမှာပြောပါတယ်။မဲရေတွေ 2.26 တန်းမှာ 2.3 ညနှစ်တန်းကလွတ်လပ်ရေးယူဖို့ထောက်ခံတဲ့မဲတွေဖြစ်တယ်လို့ဒေသဆိုင်ရာအစိုးရအဖွဲ့ပြောခွင့်ရဂျော်ဒီထူရူးကပြောပါတယ်။မဲဆန္ဒရှင်90ရာခိုင်နှုန်းကျော်ကခွဲထွက်ဖို့ထောက်ခံမဲ့ပေးတယ်ဆိုရင်ကို့ဘာသာလွတ်လပ်ရေးကြေညာမယ်လို့ကတလူနီးယားဒေသသမ္မတကအစောပိုင်းမှာပြောထားပါတယ်။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေဟာဒေသရင်းလူမျိုးရင်းဆိုင်ရာရင်ဆိုင်နေရတာတွေကိုအဓိကဆွေးနွေးဖို့ဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကကျန်းဖက်ခြေနေတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအလုံးကြီးနဲ့ထွက်ပြေးခိုလုံလာတဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရကြမှာပဲအခုလိုဆွံ့နေကြမှာပါမြန်မာနိုင်ငံကကျန်းဖက်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခကိုပြင်ဆင်ပေးနိုင်ဖို့လာမယ့်6လအတွင်းအရေးပေါ်အကူအညီဒေါ်လာငွေ85သန်းလိုအပ်နေတယ်လို့ WFP ကမ္ဘာစံတမ်းရိက္ခာအဖွဲ့ကတင်းငွေနေမှာပြောလိုက်ပါတယ်ဩဂုတ်လ25ရက်မှာအာဆာရိုဟင်ဂျာကျန်းဖက်အုပ်စုရဲ့တိုက်ခိုက်မှုခါရပီးကြေကဆလို့ထောင်ပေါင်းများစွာသောရိုဟင်ဂျာမွတ်စလင်တွေအိုးအိမ်ဆုံးပြီးအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပြည်ဝင်သွားကြတာဖြစ်တယ်လို့ WFP ကပြောပါတယ်။အီဂျင်နိုင်ငံကာရိုမြို့တော်ကမြန်မာတန်ရုံမှာစနေနေ့ကဖြစ်ခဲ့တဲ့အသေးစားပေါက်ကွဲမှုတစ်ခုဟာသူတို့လက်ချက်ဖြစ်တယ်လို့အီဂျင်စစ်သွေးကြောအဖွဲ့ဟာဆန်ကတနင်္ဂနွေနေ့မှာကြေညာပါတယ်။ဒါဟာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံစစ်တပ်ကနှိမ်နင်းတဲ့ပေါ်တတုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။စနေနေ့ကပေါက်ကွဲမှုနဲ့ပတ်သက်လို့အီဂျင်ပြည်ထောင်စုဝန်ကြီးဌာနကဘာမှပြောဆိုတာမရှိသေးပါဘူးခင်ဗျာ။
အော်တိုဗာလာ2ရက်တင်းလာနေမြန်မာဖီအိုအမေရိကန်တန်ရက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်တင်းလာနေညနေဘက်6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.